မင်္ဂလာညနေခင်းပါရှင်2382ခုနှစ်တကူလဇန်23ရက်2019ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဓာတ်ရိုက်နာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်ထောင်နိုင်ငံပါရီမြို့တော်က Notre Dame Cathedral ဘုရားကျောင်းမှာမိလောင်ပြည့်စုံမှုတိုင်းတာနဲ့စာအုပ်ရဲ့ခန်းကမ်းမှုကိုကျွမ်းကျင်သူတွေစစ်ဆင်နေပါတယ်။ Indonesia ကဒီနေ့ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဝီဒိုတို့အသာစီးရတဲ့ကြောင့်ရွေးကောက်ပွဲစောင့်ကြည့်ခဲ့ကတ်တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့နှစ်တကူသမ္မတလူငယ်သက်သာခွင့်နဲ့လွတ်လပ်သူတွေထဲမှာနိုင်ငံရဲ့အကျဉ်းသားပဲနှစ်ယောက်ပါပါတယ်။
ကျွန်တော်စေကျွန်တော်တို့တည်ရတာ9ဦးတော့တည်ကြတယ်တကယ့်2000လောက်တည်းအပန်းကန်လာတာ
ဟု
တ်ဟုတ်ကိုတောင်းတော့19နှစ်လောက်ရှိပါပြီနိုင်ငံရေးအကျဉ်းသားပြဿနာကိုပြည်ထောင်စီခြင်းနဲ့ဆိုလို့ရှိရင
်နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကဥပိုလ်ကြီးရဲ့ပြောပြချက်နဲ့အတူနှာစင်နိုင်ပါတယ်တဆက်တည်းဒီလိုလွတ်ငြိမ်းသက်သာခွင့်ပေးတဲ့အထက်မှာမကြခင်ကမှသတင်းထောက်တွေအတွက်အမြင့်ဆုံးပူလစ်ဇာဆုရခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းမပါဝင်တဲ့အကြောင်းသိကြရမှာပါနိုင်ငံတကာသတင်းလွှာထဲမှာတော့ Paris မြို့ကကက်သလစ်ဘာသာဝင်တွေရဲ့အထွတ်မြတ်ဘာသာရေးအစအဦးလက်ဖြင့်ရှေးဟောင်းလက်ရာလက်ဖြစ်တဲ့ဘုရားကျောင်းမိလောင်သွားခဲ့တာကို9နှစ်အတွင်းအပြီးပြင်ဆင်ဖို့ပြင်သစ်သမ္မတကကြေပေးပါတယ်ဒီလိုသတင်းလွှာတွေနားဆင်ကြရမှာပါအခုရေစုံတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ပြည်ထောင်နိုင်ငံပါရီမြို့ကရေစုံနဲ့ချီတက်တန်းရှိနေပြီဖြစ်တဲ့ Notre Dame Cathedral ဘုရားကျောင်းမှာမိကြီးကျယ်လောင်ကျွမ်းမှုနဲ့ကြုံခဲ့ရပြီးနောက်ပျက်စီးမှုတိုင်းတာနဲ့အဆောက်အဦရဲ့ခံခံမှုတွေကိုကျွမ်းကျင်သူတွေစစ်ဆေးနေပါတယ်ပြင်သစ်သမ္မတ Emmanuel Macron ကလည်း9နှစ်အတွင်းပြန်လည်ပြင်ဆင်သွားနိုင်မှုတွန်းအားပေးနေတာပါ။အရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမနေ့ညကနိုင်ငံကိုပြောကြားတဲ့မင်္ဂလာမှာထည့်သွင်းပြောဆိုသွားသလိုပြင်ဆင်အစီအစဉ်နဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိဒီနေ့အစိုးရဖွဲ့နဲ့လည်းဆွေးနွေးဖို့စီစဉ်ထားပါတယ်။ဘုရားကျောင်းကြီးပြန်လည်ပြင်ဆင်တည်ဆောက်ရေးအတွက်ချမ်းသာတဲ့ပြင်သစ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာ1800အထိထည့်ဝင်ဖို့ကြေပေးထားကြတာပါ။ဒါမှလည်းတခြားအလားတူသမိုင်းဝင်ဘုရားကျောင်းတွေကိုပြန်လည်ထိထိလုပ်ငန်းတွေမှာကြီးကြပ်နေသူတွေကတော့ပြန်လည်ပြုပြင်ဖို့ကြိုးပမ်းမှုတွေဟာဆက်စုနည်းနဲ့ချီကြာမြင့်နိုင်တယ်လို့ပြောပါတယ်။ဒင်းလာနေ့ညနေပိုင်းကစတင်ဖြစ်ခဲ့တဲ့မိလောင်မှုကိုတော့မိသက်သမား400လောက်9နာရီကျော်ကြာညှိနှိုင်းခဲ့ကြပါတယ်။မိစတင်လောင်ကျွမ်းခဲ့တဲ့48နာရီကြာထိမ့်မဲ့ဖြစ်ပြည်သူနိုင်ငံတဝန်းကကတိရွယ်ဘုရားကျောင်းတွေအလုံးဒီနေ့ညနေမှာခေါလောင်ထိုးကြမှာပါ။မိလောင်မှုကြောင့် Notre Dame ဘုရားကျောင်းကြီးရဲ့ခေါင်းမုန်းနဲ့ပြတ်သက်ပြိုကျသွားခဲ့ပေမဲ့ဘုရားကျောင်းနံရံသမိုင်းဝင်ခေါင်းလောင်းမြို့စင်းနဲ့ရောင်စုံမှန်ပရင်းတွေကတော့ထိခိုက်မှုမရှိခဲ့ပါဘူး။ဘုရားကျောင်းကအနုပညာလက်ရာတချို့နဲ့အော်ဂန်ပစ္စည်းသွားပေမဲ့ရှေးအောင်ဝင်နေပစ္စည်းအများပြားကတော့အထိခိုက်မရှိခဲ့ပဲလုပ်ပြလိုက်ကိုပြောင်းရွှေ့ထားမဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါရယ်။အထိခိုက်မရှိပဲကျန်ခဲ့တဲ့ပစ္စည်းတွေကဘုရားကျောင်းမှာအထွတ်မြတ်အထူးဆုံးပစ္စည်းတစ်ခုဖြစ်တဲ့ယေရှုခရစ်တော်ကိုကားစင်တင်တဲ့ချိန်မှာခေါင်းကိုဆွတ်ပေးခဲ့တယ်လို့အစင်လာလက်ခံယုံကြည်ထားတဲ့စုခရစ်တော်ဖုန်းနဲ့ပြစ်သစ်90မြောက်လူ300လူပီရင်73ရာစုခေတ်ကဝတ်ဆင်ခဲ့တဲ့ဝတ်စုံတို့လည်းပါဝင်ကြပါဗျ
။ပြင်တဲ့နိုင်ငံပါရီမျိုးတော်ကအထင်ကြီးကနော်ဒရော်ဒန်ဘုရားကျောင်းတင်းလာနေကမီးလောင်ပျက်စီးခဲ့ရတဲ့ပေါ်ဆေမီကောင်ဘုရားကျောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်တဲ့သမ္မတအမန်နျူမက်ခရွန်ကိုမနေ့အင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တယ်လို့သမ္မတအင်ပီရိုကပြောပါရယ်။အင်္ဂါနေ့မနေ့ပိုင်းမှာပဲမိသားသမားတွေကမီးငြိမ်တန်နိုင်ခဲ့တာပါ။အခုတော့အပြည့်အစီတွေကိုပြင်တဲ့တာဝန်ရှိသူတွေဆန်းစစ်နေပါပြီ။အစားထိုးမရတဲ့အနောက်ရင်ကျင်းမှုတင်းကြတာဖြစ်တဲ့ဒီဘုရားကျောင်းပြန်လည်ပြင်ဆင်ရေးအတွက်အမေရိကန်ဘက်ကအကူအညီကိုလည်းကန့်လန့်ခဲ့တယ်လို့အင်္ဂါနေ့တော့အမေရိကန်သမ္မတအင်ပီရိုကြေညာချက်မှာပြောခွင့်ရသူဆာရာဆန်နာကဖော်ပြထားပါရယ်။ပြင်တဲ့နိုင်ငံဟာအမေရိကန်ရဲ့တသန်းအကြဆုံးမဟာမိတ်ဖြစ်ကြောင်းအမေရိကန်မြေပေါ်မှာ2017ခုနှစ်စက်တင်ဘာလ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့နေ့ကနော်ဒရာဒွန်ဘုရားကျောင်းကခေါင်းလုံးတန်တွေရဲ့ကျေးဇူးကိုအောက်မေ့ပြီးတော့အမတ်တရားရှင်နေပါတယ်လို့လည်းအင်ပီရိုပြောခွင့်ရဆန်နတ်ကကြေညာချက်မှာဖော်ပြထားပါရယ်
။အင်ဒိုနီးရှားနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုတို့အသားစီးရနေတဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်ခဲ့တဲ့အဖွဲ့တွေကဒီနေ့ပဲပြောဆိုလိုက်ကြပါရယ်။မေယုံတွေကနေစုဆောင်ရရှိထားတဲ့အချက်လက်တွေပေါ်ကျိုးတင်ပြီးတော့တွက်ချက်ထားတဲ့ကိင်းကနေရပြန်ပြတ်သမ္မတလောင်းပါပိုဆူဗီနန်တိုးတဲ့ဆက်ဆက်ရိုင်းတို့အသာရနေတာကိုတွေ့ခဲ့ကြရတာပါ။တည်ဝင်မဲရလက်တွေကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ကမ္ဘာမှာမွတ်စင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒီကနေ့ရွေးပေါကောက်ပွဲမှာတော့မဲပေးခွင့်ရှိသူ193သန်းလောက်ရှိပြီးသမ္မတဒုတိယသမ္မတနေရာတွေအပြင်ဘိုဟိုနဲ့ဒေသန္တရလွတ်တော်ကိုယ်စားလှယ်တွေကိုလည်းရှင်ပြိုင်သူ3000လောက်နဲ့ကမဲပေးရွေးချယ်ခဲ့ကြတာလည်းဖြစ်ပါတယ်။
AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့အပြစ်ခတ်ရစေရည်အတွက်မြန်မာအစိုးရနဲ့ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့တိုးတက်မှုရလာဘာမှထွက်မလာခဲ့ဘူးလို့ AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြင့်နိုင်ကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်ညှိနှိုင်းပေးမှုနဲ့မြန်မာအစိုးရငြိမ်းချမ်းရေးကောင်စီနဲ့ဒီနေ့အစောပိုင်းတွေ့ဆုံခဲ့တာတွေကိုရည်ညွှန်းပြောဆိုတာပါ။ဒါအပြင်မြန်မာအာဏာပိုင်တွေကဆွဆွဲပြောဆိုနေသလို AA ဟာမျိုးရည်စေဝါကုံတွယ်မှုနဲ့ပတ်သက်နေတယ်ဆိုတာနဲ့မြန်မာအစိုးရကဆွဆွဲနေတဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုနဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတာတွေကို AAစီဦးစီချုပ်ကအခိုင်အမာညင်းဆိုပါတယ်။ဒါရီဟာမြန်မာစစ်တပ်ဖက်ကလုပ်နေတဲ့စိတ်ဓာတ်ရေးရအစစ်စင်မှုတရတာဖြစ်တယ်လို့လည်းပြောပါတယ်။ဝဒေတာအငင်းရရတီဆောက်မှုအနှစ်30ပြည့်အခမ်းအနားကိုတက်ရောက်လာတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်မိုက်ဟာဒီကနေ့ပန်းဆိုင်မြို့မှာတရင်စာရှင်းလင်းပွဲလုပ်ခဲ့တာပါ။ရခိုင်မှာရှိတဲ့ရဲလုံရုပ်ရည်တပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတာကြောင့်သူတို့အနေနဲ့ရဲစခန်းတွေကိုလည်းပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တယ်လို့ရှင်းလင်းပြောဆိုပါတယ်။ဒါပေမဲ့ရခိုင်မြို့နယ်အတွင်းမကြခင်ကဖြစ်လာခဲ့တဲ့စီးရဲပဋိပက္ခတွေမှာသူတို့ဘက်ကစတင်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကစီးရဲပြင်ဆင်မှုတွေထိုးစစ်ပြင်ဆင်မှုတွေစပြီးတော့လုပ်လာခဲ့တာကြောင့်လို့လည်း AA စစ်ဦးစီးချုပ်ကပြောသွားပါတယ်။ဝငင်းကြရေးနှစ်30အခမ်းအနားကို AA ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြင့်နဲ့ရောက်ရှိနေတယ်လို့အစိုးရငင်းကြရေးကောင်စီတူဥက္ကဋ္ဌဦးသိန်းစောနဲ့မြန်မာအစိုးရတာဝန်ရှိသူတချို့လည်းရောက်ရှိနေတာပါ။ဒါပေမဲ့လည်းသူတို့တရားတွေ့ဆုံမရှိမရှိဆိုတာမသေးကြပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဖိုင်းတိုမီတာ16 kHz 1683ညဖိုင်းတိုမီတာ19 kHz 15565နဲ့ဖိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ထားတဲ့အစီရင်ခံစာတစ်စောင်းကိုတရားရေးဌာနကမနက်ဖြန်ကြာသပတေးနေ့မှာထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။အထူးစုံစမ်းစစ်ဆေးရေးလုပ်ငန်းတွေပေါ်တက်တလဲလဲဝေဖန်နေခဲ့တဲ့သမ္မတထရန့်ကတော့22လကြာစုံစမ်းစစ်ဆေးမှုတွေအရရွေးကောက်ပွဲအတွင်းသူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းမနေ့ကပဲထပ်ပြောလိုက်ပါတယ်။ရုရှားနဲ့ပူးပေါင်းကြဆီရမျိုးမရှိသလိုတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်ခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီတရားဥပဒေစိုးမိုးရေးထိတဲအရာရှိကောင်းအနေနဲ့တခြားသူတွေကသာရာဇဝမှုမြောက်တဲ့လူရက်တွေကိုကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်။ထူးဆောင်စံရေးမှုကတော့သမ္မတထရန့်ရဲ့စီးရင်ဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိနောက်စုံစမ်းနေတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝင်စုဖက်ခဲ့တာတွေရှိမရှိဆိုတာတွေကိုစုံစမ်းခဲ့တာပါ။သူစုံစမ်းရင်းမှုရဲ့အစီရင်ခံစာပေါ်လင်းမျက်နှာချင်းချုပ်ကောင်းလို့ချက်ဖြစ်ရှင်းနေချုပ်ဝီလျံပါလွန်ခဲ့တဲ့သတင်းသုံးပတ်ကပဲထုတ်ပြန်ခဲ့ပါတယ်ကောင်းလို့ချက်မှာတော့ထရန့်ရဲ့စီယွန်ယွဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုမတွေ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချခဲ့တယ်လို့ဖော်ပြထားပေမဲ့သူတို့ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့သလားဆိုတာကိုတော့သုံးသပ်ချက်တစ်စုံတည်းမပေးတဲ့အကြောင်းပြောဆိုခဲ့တာပါတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိအထူးစုံစမ်းရင်းမှုနဲ့အဖွဲ့ကကောက်ချက်တစ်စုံတည်းမချပေမဲ့ရှင်းနေချုပ်နဲ့လက်ထောက်ရှင်းနေချုပ်ဖြစ်သူရော့ရိုဇန်စတိုင်းကတော့နှောက်ယှက်တဲ့လုပ်ရမျိုးတွေမရှိတဲ့အကြောင်းမှတ်ချက်ပြီးပြောဆိုထားကြတာလည်းဖြစ်ပါတယ်
ကဘာနောက်ကျမ်းမှာရှိတဲ့ဆိုရှယ်လက်အစိုးရရဲ့အပေါ်ဆန့်ကျင်တဲ့နောက်အကြဆုံးလို့ရအဖြစ်ဗင်နီဇွဲလားကျူဘာနဲ့နီကာရာဂွာနိုင်ငံတွေအပေါ်အရေးယူတံခါးမှုတွေထပ်ပြီးတော့ချမှတ်ဖို့အမေရိကန်အစိုးရကဒီကနေ့ကြေညာဖို့ရှိပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖယ်ရှားပြီးတော့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုသမ္မတအဖြစ်အသိမှတ်ပြုရအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဦးစားပေးလုပ်ကိုင်နေတာပါဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နိုင်ငံပေါင်း90ကျော်တို့ကအသိမှတ်ပြုလက်ခံထားပါတယ်ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလာအလုံးကိုစဉ်းစားနေတယ်လို့အဲ့ဒီမှာအပြောင်းလဲဖြစ်ဖို့အချိန်နှိကလာနေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကမိုင်အမီမြို့မှာပြောဆိုသွားပါတယ်ဗင်နီဇွဲလားနိုင်ငံမှာငြိမ်းချမ်းတဲ့အကူအပြောင်းကာလဖြစ်ရေးအမေရိကန်ဘက်ကလိုလားတယ်လို့အာဏာလွဲပြောင်းရေးဖြစ်လာဖို့အမေရိကန်ဘက်ကအခိုင်အမာဆုံးဖြတ်ထားပါတယ်လို့လည်း Mr. Bolton ကပြောပါတယ်ဒါပါအတိတ်ပဲလဲဆိုတာမာဒူရိုနဲ့သူ့ရဲ့ခရိုနီတွေစဉ်းစားပါစေလို့လည်းပြောပါတယ်ပြီးခဲ့တဲ့3လအတွင်းသမ္မတ Trump အစိုးရကအပြင်းအဆုံးချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင်းဗင်နီဇွဲလားအစိုးရတရားလုံးညှက်ဆန်းရလို့နေအခြေအနေကိုရောက်နေပြီလို့လည်း Mr. Bolton ကပြောပါတယ်သမ္မတမာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ကျူဘားနိုင်ငံကိုလည်းအမေရိကန်ဘက်ကဖိအားတွေတိုးပေးနေတာပါ1960ပြည့်လို့နှစ်တွေမှာကျူဘားကောင်းဆောင် Fidel Castro ဦးဆောင်တဲ့အစိုးရကသိမ်းယူသွားခဲ့တဲ့အမေရိကန်နိုင်ငံသားပိုင်အင်အားအဆောက်အုံတွေကိုအသုံးပြုနေတဲ့နိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်နိုင်ငံမှာပထမဆုံးတရားစွဲဆိုဖို့ခွင့်ပြုမယ်အကြောင်းကိုလည်း Trump အစိုးရအဖွဲ့ကဒီကနေ့ကြေညာဖို့ရှိပါတယ်
internet မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုထောက်ခံသူတွေနဲ့လုံထိုင်းရဲတပ်ဖွဲ့ဝင်တွေကြား Ecuador နိုင်ငံ Quito မြို့တော်မှာရုံးရဲဆန့်ကပ်တွေဖြစ်ပွားခဲ့ပါတယ်။ Britain နိုင်ငံ London မြို့တော်ကတန်ယုံမှာခေါလုံငွေပေးထားတာကိုပြီးခဲ့တဲ့သတင်းပတ်တွင်မှာပဲ Ecuador အစိုးရကရုတ်သိမ်းလိုက်ပြီးတဲ့နောက်မနေ့တုန်းကမြို့တော်ကသမ္မတနန်းတော်အနီးအတေကယုံတွေဖြစ်ပွားခဲ့တာပါ။ဒီကိုံတွင်လူတော်တော်များဖမ်းဆီးခံရသလိုဒင်းတောက်တွေနဲ့ဓာတ်ပုံဆရာတွေအပါအဝင်အများပြားလဲထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။အသက်48နှစ်အရွယ်ရှိဩစတြေးလျနိုင်ငံသားအဆန်းကတော့လန်ဒန်ကအီကွေဒေါတန်ယုံမှာ2012ခုနှစ်ကတည်းကခိုလုံငွင့်ပေးထားတာဖြစ်ပေမဲ့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲခိုလုံငွင့်ကိုပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီနောက်မှာတော့ပြည်ရှက်ရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးရာကိုခံခဲ့ရပါတယ်။လေဝဲသတင်းချက်လက်တွေကိုဖွင့်ချပြီးတခြားနိုင်ငံတွေရဲ့ပြည်ရင်းရေးတွေကိုစွပ်ဖက်နေတဲ့အတွက်ခိုလုံငွင့်ပြုထားတဲ့စည်းမျဉ်းတွေကိုချိုးဖောက်ရောက်တယ်လို့လည်းအီကွေဒေါအစိုးရကနောက်ပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဆန်းကတော့လိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲချက်တွေနဲ့ဆွေရနိုင်ငံမှာတရားစွဲဆိုခံထားရတာဖြစ်ပါတယ်။ဒီအတွက်လည်းပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကလေးကလန်ဒန်မြို့ကအီကွေဒေါတန်ယုံမှာခိုလုံနေခဲ့တာပါ။ဆွေရနိုင်ငံကနောက်ပိုင်းမှာအမှုကိုပြန်လဲရုပ်သိမ်းလိုက်ပေမဲ့အမေရိကန်ဆွေရရဲ့လေ့ဝဲသတင်းချက်လက်တွေကို WikiLeaks မှာ website မှာပေါ်ပြခဲ့မှုတွေအတွက်ဗြိတိသျှအာဏာပိုင်တွေကဖမ်းဆီးပြီးအမေရိကန်ပြည်တော်စုကိုလွှဲပြောင်းပေးမှာစိုးရိမ်နေကြောင်းအဆန်းဟာအီကွေဒေါတန်ယုံမှာဆက်လက်ခိုလုံနေထိုင်နေတာလည်းဖြစ်ပါတယ်
။ဆူဒန်နိုင်ငံအရေးမှာကြာဝင်ဆက်ဆက်ပေးမဲ့ African Union ကိုကူညီဖို့ Nicholas Hemson ကိုအထူးအကြံပေးအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်တာဝန်ပေးလိုက်ပါတယ်။ဆူဒန်နိုင်ငံမှာပြေးခဲ့တဲ့တစ်ပတ်ကစစ်တပ်ကအာဏာသိမ်းပြီးတော့သမ္မတ Omar El-Bashir ကိုရာထူးကဖယ်ရှားလိုက်တာပါ။ဆူဒန်နိုင်ငံမြို့တော်ကတ်တူအမရှိတဲ့အသွင်ကူပြောင်းရေးကောင်စီနဲ့ဆူဒန်လူမှုအဖွဲ့အစည်းတို့ကြားဆက်ဆက်ညှိနှိုင်းပေးမယ်ဆိုတဲ့ African Union အတွက် Nicholas Hitsam ကိုတာဝန်ပေးအပ်ထားတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူ Stephen Duterte ကသတင်းထောက်တွေကိုအင်္ဂါနေ့ကပြောပါရယ် Mr. Hitsam ဘက်ကအတက်နိုင်ဆုံးကူညီလုပ်ကိုင်သွားမယ်လို့လည်းပြောပါရယ် African Union Commissioner ဥက္ကဋ္ဌ Moussa Faki Mohamed နဲ့ကုလအသွင်ရေးမှူးချုပ် Antonio Guterres တို့ပြီးခဲ့တဲ့သတင်းလာနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာ Mr. Hitsam ကိုတာဝန်ပေးမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းပြောခွင့်ရသူ Duterte ကပြောပါရယ် Mr. Hitsam ဆိုမာလီယာနိုင်ငံအတွက်လက်တလောတာဝန်ပေးအပ်ခဲ့တဲ့ကုလသမဂ္ဂရဲ့ထိပ်တန်းတာဝန်ရှိသူဖြစ်ပါရယ်ဆိုမာလီယာရွေးကောက်ပွဲမှာပါဝင်ခွင့်ရဖို့ကြိုးပမ်းခဲ့ပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကပယ်ချခံခဲ့ရတဲ့ Al-Shabaab ခေါင်းဆောင်ဟောင်းအတွက်ကြားဝင်ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ဆိုပြီးအဲ့ဒီမှာတာဝန်ကျပြီးလေးလအတွင်းမှာပဲသူ့ကိုဆိုမာလီယာဖက်ဒရယ်အစိုးရကနိုင်ငံကနေနင့်ထုတ်ခဲ့တာဖြစ်ပါရယ်
Direct from Washington, the voice of America, VOA. ဗုဒ္ဓနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာသူတွေဘက်ကိုအရင်ဆုံးပြောပြပေးမှာပါ။ဒီကနေ့နှစ်ဆန်းတည့်ရနေ့မှာအကျဉ်းသား900ကျော်ကိုသမရဥဝင်းမြင့်ကပြစ်ဒဏ်လွတ်ငြိမ်းသက်သာခွင့်ပြုလိုက်ပါတယ်။အခုချိန်ထိလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအကုန်ကိုချွင်းချက်မရှိလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မြန်မာတက္ကသိုလ်1381ခုနှစ်နှစ်ဆန်းတည့်ရနေ့မှာသမရအမိတ်နဲ့လူငင်းချမ်းသာခွင့်ပေးခဲ့တာမှာနိုင်ငံသားအကျဉ်းသား9551ယောက်ပါဝင်ခဲ့ပြီးနိုင်ငံသားအကျဉ်းသား16ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်လောက်ပါဝင်တယ်လဲဆိုတာတိတိကျကျမသိရသေးပေမဲ့အခုပြန်လွတ်ပြီးစည်ရင်းတွေအရတော့နိုင်ငံရေးအကျဉ်းသားပါဝင်မှုဟာအင်မတန်နည်းတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ
်။လောလောဆယ်ကျွန်တော်တို့သိကြတာ9ဦးတော့သိကြတယ်ဒီကိန်းနဲ့ထောင်းလို့ရအောင်ကန်လာတာ
။
ဟုတ်ဟုတ်။ထောင်းတော့မှ19နှစ်လောက်ရှိပါပြီ။နိုင်ငံရေးကျင်းသားပြဿနာကိုပြင်ဆင်နေခြင်းနဲ့ဆိုလို့ရှိရင်တော့ဒီလိုပြည်တွင်းစစ်တွေရက်ဆိုင်ပြီးတော့ငြင်းငြင်းရသွားတာတို့တရားမျိုးပြဿနာတွေကိုဖြေရှင်းနိုင်တာတို့ဘယ်လိုခေါ်ဒီငြင်းစုစီလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစီတင်ခဲ့တဲ့အခွင့်အရေးကိုကြာစုံမှုမဟုတ်တော့ဘူး။မဟုတ်တော့တဲ့အခြေပြုပြင်ပြောင်းလဲဖို့တော့ပါတယ်။နောက်အဲ့လိုပဲကျွန်တော်နိုင်ငံမှာဥပဒေတွေတော်တော်များများကအင်္ဂလိပ်ဆိုတဲ့ထက်တွေကဆွဲထားတဲ့ဥပဒေတွေဖြစ်ပြီးတော့မတရားတဲ့ဥပဒေတွေဖြစ်နေတဲ့ဥပဒေတွေဖြစ်ပါတယ်။ဒီဥပဒေကိုပြုရင်ပြောင်းလဲနိုင်တဲ့အခါကျရင်တော့ကျွန်တော်တို့ဒီမိုကရေစီလူ့ဘောင်ကိုတော်တဲ့လမ်းကြောင်းအမှန်ပေါ်ရောက်နေပြီလို့ကျွန်တော်တို့တုံ့ပြန်လို့ရမှာပါအခုချိန်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလည်းရှိနေတယ်အစိုးရကတရက်နဲ့ကိတောက်ဖွဲ့တွေကိုအမိတ်ပေးနိုင်တဲ့အနေအထားမျိုးမရှိနေဘူးဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီမိုကရေစီအတွက်ကူးကောင်းရေးကိုကြောက်ပြီးပေါ့ပြောခဲ့တဲ့အနေအထားမှာပဲရှိနေပါသေးတယ
်အကျဉ်းသား900ကျော်ကိုလွတ်မယ်လို့ထုတ်ပြန်ထားပေမဲ့အခုချိန်ထိတော့တော်တော်များများပြန်မလွတ်သေးပါဘူးအချို့သောထောင်တွေမှာစစ်စစ်လုပ်ကင်မှုတွေလှုပ်ဆောင်နေရဆဲဖြစ်တယ်လို့အကျဉ်းအောင်တာဝန်ရှိသူတွေကဆိုပါတယ်။ ညနေ၄နာရီကျော်ထိရရှိထားတဲ့စည်ရင်အရာလွတ်လာသူအများစုကကျန်းမာရေးမကောင်းသူတွေအသက်အရွယ်ကြီးရင်သူတွေအများစုပါဝင်တယ်လို့သက်ဆိုင်ရာထောင်အာဏာပိုင်တွေကတော့ဆိုပါတယ်အင်းစိန်ထောင်မှုဖြစ်တဲ့ဥစော်စော်ကတော့ဒီကနေ့အင်းစိန်ထောင်ကနေလွတ်လိုက်သူတွေထဲမှာနိုင်ငံရေးအကျဉ်းသားမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကကိုပိုကြီးကပြောပါတယ်ပြီးခဲ့တဲ့နှစ်ကနှစ်ဆန်းတရက်နှစ်မှာခုလိုပဲပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာလည်းနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ခဲ့တာပါလက်ရှိ NLD အစိုးရအနေနဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ခုလိုအချိန်မှာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးတဲ့လို့ကိုဗိုလ်ကြီးကတော့ပြောပါတယ်
။ဟုတ်တကယ်တမ်းကျတော့ဒီနိုင်ငံရေးအကျဉ်းသားတွေကချွင်းချက်မရှိအမြန်ဆုံးလွတ်ပေးတင်တာပေါ့နော်။အဲတော့ဒီလက်ရှိအစိုးရအနေနဲ့အတိတ်ကိုတော့သင်္ကန်းတော်ယူဖို့တို့ကတယ်။အဲတော့အတိတ်တုန်းကလည်းဟိုတောင်ဆန်းစုကြည်တို့ကိုဖန်ထားတယ်။ဖန်ထားပြီးကကျတော့ဒီနိုင်ငံသား PR တွေပို့ရလာတယ်။နောက်စီဝါချင်းတွေပြုတ်ရမှုတွေကြရတာရတော်တော်လေးကျေတော့လာကြလို့ရှိတယ်။အဲ့ဒီကနေပြီးတော့ဒီစစ်အစိုးရကတော့ဆက်စပ်ကြည့်လို့လုပ်ပြီးတယ်။နိုင်ငံရေးဖြစ်စဉ်တွေမှာပုံပေါ်ပေါ်အကောင်းဆုံးပေးတယ်။အဲ့လိုချိန်မှာတိုင်းပြည်ကအကောင်းမကိုပြည့်သွားတာကြလို့ရှိပါတယ်။အဲ့တော့အခုလည်းအဲ့လိုပဲပေါ့နိုင်ငံရေးအကျဉ်းသားတွေကိုလုပ်ပေးပြီးတော့ကကြတော့သူတို့ကပုံပေါ်ဆောင်ရွက်တာကတိုင်းပြည်အကောင်းမကိုပြည့်ဖို့အတွက်အစိုးရပြန်နဲ့တမဲရေးကိုထောက်ပြုဖို့အတွက်အကောင်းဆုံးပါ
။ဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာရခိုင်အရေးသတင်းရေးသားမှုနဲ့ပတ်သက်လို့နှစ်ရှည်ထောင်ဒဏ်ကြခံနေရတဲ့ရိုက်တာသတင်းသမားတွေလည်းမပါဝင်ခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးတန်းစောအောင်ကတော့
အဲ့တော့ဘာလို့မပါတယ်ဆိုတော့ဒါကအဲ့တော့သမားကပြင်စင်စားတဲ့နေရာမှာတခြားချက်တွေထည့်စင်စားလို့ပဲဖြစ်နေ။အဲ့တော့သမားကသူ့ရဲ့ president ပါတာကိုသုံးတဲ့နေရာမှာတခြားမစင်စားပဲနေသူကသုံးတယ်ဆိုရင်ကျွန်တော်တို့ပါနိုင်ပါလေ။ဒါပေမဲ့အဲ့ဒီလိုလည်းလာသုံးမယ်ဆိုတဲ့အလားအလာအခုထိတော့မတွေ့သေးဘူ
းလက်ရှိချိန်ထိမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းနဲ့ကချင်ပြည်နယ်ကအကျဉ်းထောင်တွေစီကအကျဉ်းသားတွေကတော့ပြန်လည်လွတ်မြောက်နေစေဖြစ်ပါတယ်လက်ရှိရရှိထားတဲ့စည်ရင်းရာဒီထဲမှာနိုင်ငံရေးအကျဉ်းသား2ဦးသာပါဝင်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကအတည်ပြုပြောဆိုထားပါတယ်ရှင
်မေခပြောပြသွားတာပါရှင်ရခိုင်ပြည်နယ်အတွင်းလူခွန်ရေးချူဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်နိုင်မှုစူးစမ်းခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုသတင်းသမားတွေအတွက်အမြင့်ဆုံးပူလစ်ဇာဆုကိုချီးမြှင့်ခံခဲ့ရပေမဲ့ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာနိုင်ငံတော်သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွှတ်ပေးလိုက်တဲ့အကျဉ်းသားတွေတဲ့သူတို့နှစ်ယောက်ပါမလာပါဘူးသူတို့နှစ်ယောက်ရဲ့မိသားစုဝင်တွေကတော့ဆုရတဲ့အတွက်ဝမ်းသာနေကြသလိုသူတို့အမြန်ပြန်လွတ်လာဖို့ကိုလည်းမျှော်လင့်ဆောင်ဆိုင်နေကြပါတယ်ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်မြန်မာနစ်ဆန်တရဲ့ဒီကနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအကျဉ်းသား9552ဦးကိုလွတ်ပေးလိုက်ပြီးမဲ့အများကမျှော်လင့်နေတဲ့နိုင်ငံရေးအကျဉ်းသားအများစုနဲ့အခုနှစ်အတွက်ပိုလစ်ဇာဆုရပိုင်အတွင်းကပဲရွေးချယ်ခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတော့ပါဝင်ခြင်းမရှိပါဘူး။အင်းဒင်ရွာလူတတ်မှုနဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦး2019ခုနှစ်ဒီဇင်ဘာလအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့မနစ်စက်တင်ဘာလကထောင်ဒဏ်9နှစ်စီပြည်တံချမှတ်ခဲ့ပါတယ်။သတင်းသမားတွေအတွက်အမြင့်ဆုံးဆုလို့သတ်မှတ်လို့ရတဲ့အမေရိကန်ခြေဆိုင်ဒီပိုလစ်ဇာဆုကိုချင်းမြင့်ခံရတဲ့အတွက်ဝမ်းသာဂုဏ်ယူမိကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်ကပြောပါတယ
်ဖလစာဆိုတော့ဟိုသူနဲ့စာပြီးတော့ဟိုလက်ထပ်ပြီးရာဟိုသူအငြင်းနဲ့ပြောနေတာပေါ့နော်ပိုလစာဆိုအကြောင်းတရင်သမားတယောက်အနေနဲ့ကတော့ပိုလစာဆိုကအမြင့်ဆုံးဆုဆိုတဲ့ဟာရဲ့နောက်ပြီးတော့သူလည်းအရန်မျှော်လင့်ခဲ့တာပေါ့နော်သူအရန်လိုချင်တယ်သူလည်းဟုတ်ဒါမဲ့အခုနေထားမှာကြတော့ဒီစုရတယ်ဆိုတော့မနေ့ကတိတိကျကျမှာကိုယ်စိတ်ထဲမှာတော့အချက်ချင်းပြေးပြီးသွားပြောချင်တာပေါ့သူစီကိုလေဒါမဲ့မဖြစ်နိုင်တဲ့အနေထားမှာရောက်နေတဲ့အခါကျတော့ကိုကတော့တိရပေါ့ဖြစ်နိုင်မယ်ဆိုရင်လေသူတို့နှစ်ယောက်ကိုလွတ်မြောက်လာပြီးတော့ဒီလိုစုတွေကိုသူတို့ကိုယ်တိုင်ကိုပဲဝမ်းသာစွာနဲ့လက်ခံစေချင်တာပေါ့
ကိုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုဝင်းကတော့ပိုလစ်ဇာစုရတဲ့အတွက်ဝမ်းသာတယ်လို့သူခင်မုန်းနဲ့ကိုဝါလုံးတို့နှစ်ဦးပြန်လွတ်လာဖို့အတွက်လဲမျှော်လင့်ကြောင်းပြောပါတယ
်။ပူလူစာစုရတဲ့အတွက်အရန်ပြောရတယ်ပေါ့အရန်ဂုဏ်ယူရတယ်။ကိုယောက်ျားအရန်တော်တဲ့တရင်ထောက်တရားကိုရရတဲ့အတွက်ရောအရန်ဝမ်းသာမိတယ်ပေါ့။ဒီလိုရှိရင်သူတို့နှစ်ယောက်ကိုပြန်ပြီးတော့လွှဲပေးမယ်လို့ယုံကြည်ထားတယ်ပေါ့။မိသားစုနဲ့အတူတူစုံစမ်းခွင့်ပေးမယ်လို့မျှော်လင့်ထားတယ်။သူ့ကိုအလိုမျိုးတမင်းလေးကြီးလိုက်ရင်လည်းသူ့ဖေအတွက်သူဂုဏ်ယူရမယ်လို့ယုံကြည်ထားတယ်ပေါ့ပြောပါ
သူတို့နှစ်ဦးကိုအမြန်ဆုံးလွတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြတာပါကိုမလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာယူနက်စကိုကချီးမြှင့်တဲ့ဂီယမ်မိုကာနိုသတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်ခံလိုက်ရကြောင်းယူနက်စကိုကပြီးခဲ့တဲ့ AP လ10ရက်နေ့ကကြေညာခဲ့ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက်ပန်အမေရိကန်အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Pock ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။21ရက်နေ့ဗုဒ္ဓနေ့ညနေခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုပြင်သစ်ကမီးလောင်ပျက်စီးသွားတဲ့ဖခင်ကြောင့်ဘက်ကိုအလှည့်ပေးပါဦးမယ်။ကက်သလစ်ဘာသာဝင်တို့အထွတ်မြတ်ထားရာပြင်သစ်နိုင်ငံက Notre Dame Cathedral ဖျားရှိခိုးကြောင့်ကြီးမိလောင်ပျက်စီးသွားတဲ့အတွက်သူအင်မတန်စိတ်ထိခိုက်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကပြောလိုက်ပါတယ်။ပြင်သစ်လူမျိုးတွေအမျက်တနှုတ်ထားကြတဲ့ဖျားကြောင့်ကြီးကို၅နှစ်အတွင်းပြန်လည်ပြင်ဆင်မယ်လို့သမ္မတ Emmanuel Macron ကလေအင်ဂါနေကကြေညာပါတယ်။ဒီမူလထက်ကိုပို့ပြီးတော့လှပအောင်ပြင်ဆင်မယ်လို့သမ္မတမာခရွန်ကပြောထားပေမဲ့တမိုင်းဝင်အစအဦးကြီးကို၅နှစ်အတွင်းပြင်ဆင်ဖို့အခက်အခဲတွေရှိနိုင်တယ်လို့ကြံကြံသူတွေကပြောကြပါတယ် VOA သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင
်နှစ်ပေါင်း800ကျော်သက်တမ်းရှိတဲ့ပါရီမြို့တော်က Notre Dame Cathedral ဘုရားကျောင်းကြီးဟာပြင်သစ်နိုင်ငံအတွက်တမိုင်းဝင်ဖြစ်ရုံနဲ့မကကက်သလစ်ဘာသာဝင်တွေအတွက်လည်းဘာသာရေးအရာအင်မတန်တန်ဖိုးထားကြတဲ့အစအဦးကြီးဖြစ်ပါတယ်ကက်သီဒရယ်ဖျားရှိခိုးကျောင်းကြီးတနင်္လာနေ့ကမီးလောင်ပျက်စီးခဲ့တဲ့အတွက်သူအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကဒီကနေ့ပြောကြားလိုက်ပါတယ်။မီးလောင်စဉ်အတွင်းဖျားရှိခိုးကျောင်းကြီးတစ်ခုလုံးပျက်စီးမသွားအောင်တပ်ဆွန့်ဆန်ဖျားကာကွယ်ခဲ့သူတွေအားလုံးကိုကက်သလစ်အသင်းတော်တစ်ခုလုံးကကျေးဇူးတင်နေတယ်လို့လည်း Vatican က St. Peter's ယဉ်ပြင်မှာဒီကနေ့ပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောကြားခဲ့ပါတယ်
။ Cari fratelli e sorelle sono rimasto adorato.
Notre Dame Cathedral ဘုရားကျောင်းကြီးမီးလောင်ခဲ့တဲ့အတွက်ပါရီကကက်သလစ်ဘာသာဝင်တွေပြင်သစ်ပြည်သူတွေအားလုံးနဲ့ထပ်တူဝမ်းနည်းကြေကွဲရပါတယ်။ဘုရားကျောင်းကြီးတစ်ခုလုံးမီးလောင်ပြကြမသွားအောင်ကာဝတ်ခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်။အသင်တို့ကိုမဲတော်မာယာကောင်းချီးပေးပါစေ
။မီးလောင်ပျက်စီးသွားတဲ့ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ရေးလုပ်ငန်းတွေချော့ချော့မွေ့မွေ့ဖြစ်စေဖို့လည်းပုပ်ယဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်။17ရာစုကစပြီးနှစ်ပေါင်း200နီးပါးကြာအောင်တည်ဆောက်ခဲ့တဲ့ Notre Dame Cathedral ဘုရားကျောင်းကြီးတင်းနှလာနေတုန်းက15နာရီလောက်ကြာအောင်မီးလောင်ကျွမ်းခဲ့တာပါဒါပေမဲ့မီးငြိမ်းသွားပြီးတဲ့နောက်ထွက်ပေါ်လာတဲ့ပုံတွေကြောင့်တော်တော်များများစိတ်သက်သာရာရှာခဲ့ကြပါတယ်ဝက်တစ်ချသားတွေနဲ့ဆောက်ထားတဲ့ခေါင်းမိုးပိုင်းနဲ့ခေါင်းကျွန်းပျက်စီးသွားပေမဲ့ကြောက်တုံးတွေနဲ့တည်ဆောက်ထားတဲ့ဘုရားကျောင်းကိုယ်တယ်ပိုင်းကတော့မပြတ်မစီကျန်နေပါတယ်မီးလောင်ပြီးတရက်အကြာမှာပဲ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ဖို့အလှငွေထည့်ဝယ်မယ်လို့ကတိပြုထားကြတာဒေါ်လာတန်း800ထက်မနည်းရှိပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းဘုရားကျောင်းကြီးကို၅နှစ်အတွင်းမူလထက်ပိုလှအောင်ပြင်ဆင်တည်ဆောက်မယ်လို့ကတိပြုခဲ့ပါတယ်
။ Nous rebâtirons la cathédrale Notre-Dame plus belle encore.
Notre Dame Cathedral ဘုရားကျောင်းကြီးကိုပိုပြီးလှအောင်ပြန်လည်တည်ဆောက်သွားမှာပါ။၅နှစ်အတွင်းမှာပြီအောင်ပြင်ဆင်ကြပါတယ်။ကျွန်တော်တို့လုပ်နိုင်ပါပါ။
73ရာစု Gothic အနုပညာလက်ရာတွေအပြည့်နဲ့ဘုရားကျောင်းကြီးကိုပြန်လည်ပြင်ဆင်တည်ဆောက်ဖို့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့ကျွမ်းကျင်သူတွေကတော့ပြောပါရယ် Strasbourg မြို့ကခေတ်လက်ခေတ် Gothic လက်ရာက Cathedral ဖျားရှိခိုးကြောင့်မွမ်းမံရေးကိုဦးစီးလုပ်နေတဲ့ကျွမ်းကျင်သူ Eric Fisher ကပြန်လည်တိဆောက်ရေးမလုပ်ခင်ပြင်ဆင်ဖို့တော့မှအချိန်လိုတယ်လို့ရှင်းပြပါတယ်
Personnellement, je tablerais plutôt sur des décennies que sur quelques années en termes de travaux.
Je n'ai pas eu de problème avec les gens qui ont été en train de se faire. Je n'ai pas eu de problème avec les gens qui ont été en train de se faire. Je n'ai pas eu de problème avec les gens qui ont été en train de se faire. Je n'ai pas eu de problème avec les gens qui ont été en train de se faire. Je n'ai pas eu de problème avec les gens qui ont été en train de se faire. Je n'ai pas eu de problème avec les gens qui ont été en train
သမိုင်းဝင်အဆောက်အဦတွေကိုပြင်ဆင်တဲ့နေရာမှာကျွမ်းကျင်ပညာတွေလက်သမားတွေရောင်စုံမှန်ကူခွဲလုပ်သူတွေကိုရှာရတာကစိန်ခေါ်မှုဖြစ်တယ်လို့ဗြိတိန်ပြည်သူ့ကပညာရှင် Francis Mott ကပြောပါတယ်ဗြိတိန်ကဝင်းစာနန်းတော်ကြီး1962ခုနှစ်မှာမိလောင်ခဲ့ပြီးတဲ့နောက်ပြင်ဆင်ခဲ့တဲ့ပြည်သူ့ကတယောက်လည်းဖြစ်ပါတယ
် The supply of craftsmen with the skill to work so much stone so much timber so much lead so much glass for the windows
လောလောဆယ်ယောဘတိုက်တစ်ခုလုံးမှာသစ်သားတွေ၊ကြောက်တုံးတွေ၊မှန်တွေ၊ခဲတွေကိုလက်ရမြောက်လို့ကျွမ်းကျင်ကျင်လုပ်နိုင်သူတွေရှာနိုင်ဖို့ကစိန်ခေါ်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါတွေမကပါဘူး။အင်တန်ကိုကြီးမားတဲ့ပစ္စည်းကြီးတွေကိုကင်တွယ်ပြင်ဆင်နိုင်မဲ့သူရှာဖို့ကလည်းအခက်အခဲရှိနိုင်ပါတယ်
။ပြင်သစ်နိုင်ငံရဲ့သမိုင်းဝင်ပြင်သစ်လူမျိုးတွေအမျက်တနိုးထားတဲ့ Notre Dame Cathedral ဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်ဆောက်သင့်တယ်လို့အလေးထားပြောနေကြသူတွေလည်းရှိပါတယ်။ဒါပေမဲ့ဖျားရှိခိုးကျောင်းကြီးကိုနောက်နှစ်ပေါင်း800ခန့်နိုင်အောင်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း800လုံးကအသုံးပြုခဲ့တဲ့ပစ္စည်းတွေ၊နှီးပညာတွေအတိုင်းသုံးတာထက်ခင့်နဲ့ညီတဲ့နှီးနဲ့ပစ္စည်းတွေကိုလည်းသုံးဖို့လိုတယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်
။မဆုမြတ်မုံပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လင်းပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူချမ်းမာရေးဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအာကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါရှင်။လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါဦးမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကရာဇဝင်နဲ့ချီတက်တန်းရှိနေပြီဖြစ်တဲ့ Notre Dame Cathedral ဘုရားကျောင်းမှာမိကြီးကျယ်လောင်ကျွမ်းမှုကျင်းပပြီးတဲ့နောက်ပျက်စီးမှုတိုင်းတာနဲ့အဆောက်အဦရဲ့ခံကန့်မှုတွေကိုကျွမ်းကျင်သူတွေဆစ်ဆင်းနေပါတယ်။ပြည်ထောင်သမ္မတ Emmanuel Macron ကလည်း9နှစ်အတွင်းပြန်လည်ပြင်ဆင်သွားနိုင်မှုလဲတွန်းအားပေးနေတာပါအရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မဲ့အစီအစဉ်တစ်ခုကိုလည်းမင်းညကနိုင်ငံကိုပြောကြားတဲ့မင်းကမှထက်သွင်းပြောဆိုသွားလို့ပြင်ဆင်တဲ့အစီအစဉ်နဲ့လိုအပ်တဲ့ခုံချစေရာရည်ဒီနေ့အစိုးရဖွဲ့နဲ့လည်းဆွေးနွေးဖို့စီစဉ်ထားပါတယ်။ Indonesian နိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတယူကိုဝီဒိုတို့တာရနေတဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်ခက်ခဲပွဲတွေကဒီနေ့ပဲပြောလိုက်ပါတယ်။မဲယုံတွေကစုဆောင်ရရှိထားတဲ့ချက်လက်တွေပေါ်မူတည်ထွက်ချက်ထားတဲ့ကိန်းငန်းတွေအရပြန်ဖက်သမ္မတလောင်းပရာဘိုဝိုဆူဗီယန်တို့ရဲ့ဆယ်ရိုင်နှုန်းအသာရနေတာကိုတွေ့ခဲ့ရတာပါ။တည်ဝင်မဲရဲလက်တွေကိုတော့ပြန်ဖက်မဲရဲလက်တွေကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာထဲမှာထုတ်ပြန်သွားမှလည်းဖြစ်ပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ပြစ်ကတ်ရဲစဲရေးမြန်မာစုအနဲ့ညှိနှိုင်းမှုတွေလောက်ခဲ့ပြီမဲ့လဲတူတက်မှုရလဘာမှထွက်မလာတဲ့အကြောင်းအေအဖွဲ့ရဲ့စီဦးစီးချုပ်ဘိုယိုတွန်းမြင့်နိုင်ငံပြောပါတယ်တရုတ်နိုင်ငံရဲ့ဂျာဝင်ညီနိုင်မှုနဲ့မြန်မာအစိုးရညီညာရေးကောင်စီနဲ့ဒီနေ့ဆော်ပိုင်းတွေ့ဆုံခဲ့တာတွေကိုရင်ညွှန်းပြောဆိုထားတာ
ပါ။ဧပြီလ18ရက်နေ့21ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။ကျွန်မတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 kHz 15453ည line meter 32 kHz 11803ည line meter 51 kHz 9သုံးငါးနဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင
်This program has come to you from the Voice of America, Washington.
်